Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလတရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ကြနေ့ညနေခင်းသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာရှိတဲ့တန်တမန်အဆောက်အအုံ3ခုကိုပိတ်ပစ်ဖို့ရုရှားကိုအမေရိကန်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။အီရန်နိုင်ငံတာဖာမျိုးနဲ့နိုင်ဘက်ပြည်နယ်တစ်ခုလုံးက ISJ ကိုအောင်ပွဲဆင်လိုက်ပြီဖြစ်တယ်လို့အီရန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ကင်ညာနိုင်ငံမှာသမရအူဟူရူကင်ညာထက်အနိုင်ရခဲ့တဲ့ပြီးခဲ့လကရွေးကောက်ပွဲရလဒ်ကိုတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကချင်းပြည်နယ်နဲ့ကပ်ရက်နယ်မြေရှင်းလင်းရေးယူနေတဲ့မြမအစိုးရတပ်မတော်နဲ့အပြစ်ရလက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်ရခိုင်တပ်မတော် AA တို့ကြားမှာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်
ဘလောကနေပြီးတော့25မိုင်လောက်ဝေးနေမြာနှုံဘူးအထက်ပေါ်အနားလေးမှာဒီနဲ့စစ်တပ်နဲ့ပေါ့နော်တိုက်ပွဲဖြစ်တယ်လေဒါပေမဲ့လက်တက်ခံရမှချီဘူးလို့ပြောတယ်သူတို့တော့တော်ရမှာလို့ဖြစ်တယ်ဆိုတော့လေတနက်တိုင်းကြာတော့တင်မှန်ဒီဘက်အချမ်းကြီးကတော့ကြောက်နေကြတ
ယ်ဒီတက်ခံတွေရဲ့စိုးရိမ်စိတ်နဲ့အတူအချိန်နေပြေဆုံးကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့အကျန်းဖက်တိုက်ခိုက်ခံနေရတဲ့ရခိုင်မြောက်ပိုင်းမှာလုံခြုံရေးမလုံလောက်တယ်လို့ဘုံကြီးကျောင်းတွေမှာခိုးလုံနေရတဲ့ဒုက္ခသည်တွေအတွက်လည်းစားနပ်ရိက္ခာအကူအညီလိုအပ်နေတဲ့အခြေအနေကိုလည်းသိကြရမှာပါအဲ့ဒီနောက်မတရားတင်းနဲ့ဆက်နွယ်မှုပုံမှန်19နှစ်မြင်းဆောင်တင်းနဲ့တရားစွဲဆိုထိသိမ့်ခံထားရသူအပြစ်ရလက်မှတ်ထိုးထားတဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးဗဟိုကော်မတီဝင်ကိုအပြစ်မရှိကြောင်းဆုံးဖြတ်ပြီးတော့ပြန်လွတ်လာပြီလို့ပြောပြပေးဦးမှာပါအခုရေဆုံးတော့တောက်ချာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကြီးညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရှိတဲ့တန်တမန်ဆောက်အုံ3ခုကိုပိတ်ပစ်ဖို့ရုရှားကိုအမေရိကန်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။ဒါဟာအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံကြားလက်ရှိဖြစ်နေတဲ့တင်းမာမှုဖြစ်ပါတယ်။ရုရှားအနေနဲ့ဝါရှင်တန် DC မှာရှိတဲ့တန်ရုံးဝင်အတွင်းကအဆောက်အုံတစ်ခုပါဝင်နယူးယောက်ကကောင်စစ်ဝင်ရုံးမှာရှိတဲ့အဆောက်အုံတစ်ခုနဲ့ဆန်ဖရန်စစ္စကိုကောင်စစ်ဝင်ရုံးတို့ကိုစနေနေ့နောက်ဆုံးထားပြီးပိတ်သွားအောင်မှာဖြစ်ပါတယ်။အခုနဲ့စောပိုင်းကရုရှားဘက်ကချခဲ့တဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ကျွန်တော်တို့ဘက်ကလည်းခိုင်မာတိကျတဲ့အရေးယူမှုတွေနဲ့တုံ့ပြန်ခဲ့တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့နိုင်ငံဆက်ဆံရေးကျဆင်းနေတာကိုရပ်တန့်ခြင်းပြီးတော့ဆက်ဆံရေးတိုးတက်လာအောင်တိစောက်သွားကြင်ပါတယ်ဆိုပြီးတော့အင်ဂျီတော်ပြောခွင့်ရဆာရာဟကဘီဆန်ဒါစ်ကပြောသွားပါတယ်။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်တန်တမာဝန်ထမ်းတွေနဲ့တန်တမာရေးလုပ်ငန်းစဉ်တွေကိုရှော့ချဖို့ရုရှားကအခုလစောပိုင်းမှာတောင်းဆိုပြီးတဲ့နောက်မှာအမေရိကန်ဘက်ကလည်းအခုလိုလှုံ့ဆော်ခဲ့တာဖြစ်ပါတယ်။ရုရှားရဲ့လုံရဟာနိုင်ငံသားဆက်ဆံရေးကိုထိခိုက်နစ်နာစေတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုကြောင့်အမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့နိုင်ငံခြားသားတွေအစိုးရရဲ့အကူအညီနဲ့ဗီဇာပြန်လည်လျှောက်ထားနိုင်မှာတော့မယ်ကြာရာပတင်းနေ့ကချမှတ်လိုက်တဲ့စီရင်ချက်ကြောင့်အစိုးရရဲ့အကူအညီကိုအခုလိုရကြမှာပါဗီဇာညှင်းပယ်ခံရတဲ့ပြည်ပကလူတွေဟာတရားရေးဌာနရဲ့ညှိနှိုင်းဆောင်ရွက်မှုနဲ့၃လအတွင်းဗီဇာပြန်လည်လျှောက်ထားနိုင်ကြောင်းနိုင်ငံသားအခွင့်အရေးဆိုင်ရာရှင်းလင်းရေးနဲ့သမ္မတထရမ့်အစိုးရတို့သဘောတူညီမှုတစ်ခုရလိုက်တာဖြစ်ပါတယ်အပြန်အလှန်အပြင်တိုင်ကြားချက်အလုံးကိုရုပ်သိမ်းပေးရမှာဖြစ်တယ်လို့သီလိုရီဖက်ကပြောပါတယ်မစ္စတာထရမ့်ကသမ္မတတာဝန်ယူပြီးတည်င်းတစ်ပတ်အတွင်းမှာပဲအီရန်၊အီရတ်၊လီဘီးယား၊ဆိုမာလီးယား၊ဆူဒန်၊စီးရီးယားနဲ့ယီမန်နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ပိတ်ပင်တဲ့သမ္မတအမိန့်ကိုလက်မှတ်ရေးထိုးခဲ့တာပါ။ဒီအမိန့်ကြောင့်အမေရိကန်နဲ့ပြည်ပနိုင်ငံတွေမှာကန့်ကွက်ဆန္ဒပြမှုတွေလည်းကြည်ကြဲပြင်းပြထွက်ပေါ်လာခဲ့ပါတယ်။သမ္မတထရမ့်ရဲ့အမိန့်ထုတ်ပြန်ပြီးရှေ့ရဲ့အကြမ်းမှာပဲပြည်내တရားသူကြီးတွေကသမ္မတရဲ့ပြည်ဝင်ခွင့်ပိတ်ပင်မှုကိုပယ်ချခဲ့ကြပါတယ်။တရားရုံးတွေမှာအယူဝင်အယူခံဝင်နာထက်ဆိုင်ရင်ပြင်ဆင်ရေးဆွဲမယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အရှေ့တောင်ပိုင်းမှာဟာဗီဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေရတဲ့အမျှမုန်တိုင်းတန်အသင့်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်ဆိုပြီးတော့အင်ဂျီရောကအခိုင်အမာပြောကြားလိုက်ပါတယ်။တက်ဆက်နဲ့လူးဝီဇီယားနာပြည်နယ်တွေမှာ၅ရက်ကြာစံချိန်တင်လောက်အောင်မိုးရွာသွန်းပြီးတော့ဝင်ရောက်တိုက်ခတ်သွားခဲ့တဲ့ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အခုလာမယ့်စက်တင်ဘာလအတွင်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ဖို့အတွက်ရန်ပုံငွေတွေကိုပေးထားပြီးဖြစ်တယ်လို့အင်ဂျီတော်ရဲ့အမိမြေလုံခြုံရေးအကြံပေးတောင်ဘော့ဆတ်ကပြောပါတယ်။မုန်တိုင်းကြောင့်အင်ဂျီတသိန်းထိခိုက်ပျက်စီးသွားခဲ့ပြီးတော့အဝေးပြေးလမ်းမတွေတံတားတွေနဲ့တခြားအခြေခံအဆောက်အုံတွေလည်းထိခိုက်သွားတယ်လို့သူကပြောပါတယ်။အထူးသဖြင့်အမေရိကန်နိုင်ငံရဲ့သရုပ်ထအကြီးဆုံးမြို့ဖြစ်တဲ့ဟျူစတန်မြို့ဟာမုန်တိုင်းတန်အကြီးအကျယ် ခံခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ Houston မြို့ရဲ့စီးပွားရေးလုပ်ငန်းတွေဟာလဲပတ်နေပြီးနလန်ထူမဲ့လက္ခဏာတွေတွေ့နေရတယ်လို့ Houston မြို့တော်ဝန်ကပြောလိုက်ပါတယ်တစ်ချိန်တည်းမှာပဲ Atlantic သမုဒ္ဒရာနဲ့ Mexico ပင်လယ်ကွေ့တွေထဲမှာနောက်ထပ်အင်အားပြည့်မုန်တိုင်းတွေအားကောင်းလာနေပြီးတော့ Caribbean နဲ့ American အရှေ့တောင်ဘက်ခြမ်းတွေကိုဥတီလာနေပုံရတယ်ဆိုပြီး American အမျိုးသား Hurricane စောင့်ကြည့်ရေးဌာနကပြောပါတယ်ခင်ဗျာ
American ပြည်ထောင်စု Texas ပြည်နယ်ထက်က Houston မြို့မှာတပြေပြေရေကျနေပြီဖြစ်ပေမဲ့အဝေးပြေးလက်မကြီးတွေတာတမန်တွေနဲ့ရေလောင်ကန်တွေအနီးကဒေသတွေမှာတော့ရေတွေကြီးနေသေးတာကြောင့်ထောင်ထဲချီတဲ့ရေပေးဒုက္ခသည်တွေအတွက်နေရာထိုင်ခင်းလိုအပ်နေပါသေးတယ်။ဗလီအတော်များများကလည်းဒုက္ခသည်တွေအတွက်သူတို့တကားတွေကိုဖွင့်ပေးပြီးတော့ခလုံးခွင့်ပေးထားသလိုကူညီထောက်ပံ့မှုတွေလည်းပေးထားပါရယ်။ Houston ကိုလွန်ခဲ့တဲ့၄လကမှရောက်လာတဲ့ Saudi Arabia ကဒုက္ခသည်တွေဦးဖြစ်တဲ့အသက်16နှစ်အရွယ် Sarah El Azad နဲ့သူ့မိသားစုလည်းဗလီတစ်ခုမှခလုံးနေရပါရယ်။သူတို့အလုံးအိမ်ပြန်ချင်ကြပေမဲ့မဖြစ်မနေလိုက်နိုင်ရမယ့်ဘေးလွယာကိုပြောင်းရွှေ့မိန်ဘယ်တော့ရုတ်သိမ်းမလဲဆိုတာဘယ်သူမှမသိပါဘူး။ရေပေးတင်သူတွေကိုဗလီကစေတနာဝန်ထမ်းတချို့ကသူတို့အိမ်ကိုခေါ်သွားကြတာကြောင့်ဆာရာတို့ခလုံးနေတဲ့ဗလီမှာမိသားစုနှစ်စုလောက်ပဲရှိတာပါ။စေတနာဝန်ထမ်းတွေကရေပေးတင်သူတွေကိုသူတို့အိမ်မှာလက်ခံထားတာကိုကြည့်ရင်လူမှုအတိုင်းဝိုင်းထဲမှာညီအကိုမောင်နှမစိတ်တွေတွေ့ရတဲ့အတွက်စိတ်ချမ်းသာမိပါတယ်လို့ပါကစ္စတန်ကရောက်လာသူကလည်းပြောပါတယ်။ရှေ့ဘေးတံမခံရတဲ့ Houston နောက်ပိုင်းကဗလီထဲတကားမှမရောက်ဖူးခဲ့ကြတဲ့လူတွေလည်းအိယာခင်းတွေစောင်းနေတာမကကလီကစားစရာအယုတ်တွေပါလာရောက်လူရမ်းပါတယ်။အသာအဆီးတွေကိုပက်ဖြတ်ပြီးအတူတကွာလောက်ကန်ကြတဲ့အတွက်ရေလွှမ်းမုံမုံနောက်ပိုင်းပြန်ပြီးနလန်ထူဖို့လောက်ကန်ကြတဲ့အခါပိုပြီးအင်အားကောင်းတဲ့လူမှုအတိုင်းအဝိုင်းတစ်ခုဖြစ်လာလိမ့်မယ်လို့စေတနာဝန်ထမ်းတွေကပြောပါတယ
်။ UAB ကတန်ညနေပိုင်းမြန်မာဘာသာစီစဉ်ပြီးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေတောက်ကြနေညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်1,000အပြင်နောက်ထပ်တပ်ဖွဲ့ဝင်တွေဆေးလွတ်ဖို့လက်မှတ်ရေးထိုးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကပြောလိုက်ပါတယ်။အခုနောက်ထပ်ဆေးလွတ်မဲ့အမေရိကန်တပ်ဖွဲ့တွေဟာအာဖဂန်တပ်ဖွဲ့တွေကိုနိုင်ငံတွင်းမှာရှိတဲ့တာလီဘန်တွေနဲ့အခြားအကြမ်းဖက်ဖွဲ့တွေကိုထိထိရောက်ရောက်တိုက်နိုင်အောင်ထောက်ကူပေးတာတွေအကြံပေးတာတွေကိုအများစုလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒမထရမ်အစိုးရအဖွဲ့ကအာဖဂန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မူဝါဒအသစ်တွေကိုချမှတ်ခဲ့တဲ့ချိန်ထဲမှာပဲကာကွယ်ရေးဝန်ကြီးမက်ဒစ်ကပို့ပြီးတိကျတဲ့တပ်ဖွဲ့ဝင်အင်အားခန့်မှန်းချက်တွေကိုတောင်းဆိုပြီးတဲ့နောက်မှာအခုလိုတပ်ဖွဲ့ဝင်အင်အားတိုးလာခဲ့တာဖြစ်ပါတယ်။လက်တွေ့မြေပြင်အခြေအနေမှာရှိတဲ့တပ်မှုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်အာဖဂန်နစ္စတန်နိုင်ငံကိုနောက်ထပ်တပ်ဖွဲ့ဝင်4,000ထပ်ဆေးလွှတ်သွားဖို့ကာကွယ်ရေးဝန်ကြီးမက်ဒစ်ကစင်းသားနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
အီရတ်နိုင်ငံတယ်လ်အာဖာမြို့နဲ့9ဘက်ပြည်နယ်တစ်ခုလုံးမှာ IS အစွန်းရောက်အကြမ်းဖက်သမားတွေအပေါ်အောင်ပွဲဆင်လိုက်ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကကြေညာလိုက်ပါရယ်တယ်လ်အာဖာမြို့မှာအောင်ပွဲခံလိုက်နိုင်တဲ့အပေါ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အကြမ်းဖက်သမားတွေကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ရဲ့တပ်မှုကချီးကျူးပြောဆိုလိုက်ပါရယ်အီရတ်လုံခြုံရေးတပ်တွေကတယ်လ်အာဖာမြို့ကိုဖက်ပေါင်းစုံကနေအင်းနဲ့အားနဲ့တိုက်ခိုက်ခဲ့ကြသလိုအဲ့ဒီနေရာတွေမှာဆက်ပြီးတော့ဖိအားပေးထားနိုင်ခဲ့တာကြောင့် IS တို့အခုလိုရုတ်တရက်ကြာဆုံးသွားတာဖြစ်တယ်လို့ယူဆကြောင်းညွန်ပေါင်းတပ်ဒုတိယဗိုလ်ချုပ်ကြီးစတီဗန်ထောင်းဆန်းကပြောပါရယ်ညမောင်းတပ်ဖွဲ့တွေနဲ့အီရတ်တို့အောင်ပွဲခံလိုက်နိုင်ပေမဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကအခြားနေရာတွေမှာပိုပြီးပြင်းထန်တဲ့တိုက်ပွဲတွေနဲ့ရင်ဆိုင်မှုပြင်ဆင်ထားတယ်လို့လည်းဒုဗိုလ်မှူးကြီးထောက်ဆန်းကပြောပါရယ်တယ်လ်ဖာမြို့ဟာ IS တို့ရဲ့အမခန်နယ်မြေဟောင်းတစ်ခုဖြစ်တဲ့မိုဆူးမြို့ရဲ့အနောက်ဘက်ကီလိုမီတာ80အကွာမှာတည်ရှိတာပါတယ်လ်ဖာတိုက်ပွဲတွေကိုတော့လွန်ခဲ့တဲ့12ရက်ကစတင်ခဲ့တာဖြစ်ပါတယ်
ကင်ညာနိုင်ငံမှာသမရဥဟူရူတုကင်ညာတက်အနိုင်ရခဲ့တဲ့ပြီးခဲ့တဲ့လကရွေးကောက်ပွဲရလဒ်ကိုကင်ညာတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်ရွေးကောက်ပွဲအတွင်းမဲမသမာမှုတွေနဲ့တရားမဝင်မှုတွေကိုရွေးကောက်ပွဲကျင်းပရေးဗုတ်ဖွဲ့ကကျူးလွန်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့တရားရုံးချုပ်ကတောက်ကြနေမှာပြောလိုက်ပါတယ်အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်ဂါကပြီးခဲ့တဲ့ဩဂတ်စ်လကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့အတွက်တရားရုံးချုပ်ကိုတရားဝင်လျှောက်ထားခဲ့တာပါသူအနေနဲ့မစ္စတာကန်ညာတောက်ကိုမဲရည်အတွက်တိရသမာ၄တန်းနဲ့ရှုံးတယ်ဆိုတော့မဲစင်းရလတ်ဟာမာယွန်းနဲ့ဆိုပြီးတော့မစ္စတာအိုဒင်းကပြောပါတယ်ကန်ညာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေအရတော့အခုချိန်ကစပြီးရွေးကောက်ပွဲအတစ်ကိုရပ်ပေါင်း60အတွင်းမှာကျင်းပသွားမှာဖြစ်ပါတယ်အတိုက်ခံညမောင်းအဖွဲ့နာဆာကတော့ရွေးကောက်ပွဲမဲပေးတဲ့စနစ်ဟာခိုးဝင်ဖောက်ထွင်းခံလိုက်ရတယ်လို့ရွေးကောက်ပွဲကျင်းပတဲ့နေ့ကလေးကပြောခဲ့တာဖြစ်ပါတယ်ကင်ညာအစိုးရကရွေးကောက်ပွဲအတွက်အမေရိကန်ဒေါ်လာ483,000ခွဲဝေသုံးစွဲဖို့တတ်မှတ်ခဲ့ပြီးတော့အဲ့ဒီဒေကာမှ IEBC လို့ခေါ်တဲ့ကညာရွေးကောက်ပွဲကော်မရှင်ကိုဒေါ်လာ415သန်းခွဲဝေပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောင်အာရှဒေသတော်မှာပြင်ထန်တဲ့မုတ်တုံမိုးကြောင့်ရေလွှမ်းမိုးပြီးတော့လူပေါင်း1200ကျော်သေဆုံးရပြီဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့တချို့ဒေသတွေမှာသတင်းပတ်အတွင်းရေးကြီးနေပါတယ်။မွန်ဘိုင်းမြို့မှာရက်တော်ကြာမိုးရွာနေပြီးတဲ့နောက်ကြာရာပြင်းနေကလူနေထူထပ်တဲ့ဘန်နဒီဘဇားအရက်ကတက်တန်118နှစ်ရှိပြီဖြစ်တဲ့အဆောက်အဦးတလုံးပြိုကျခဲ့တာကြောင့်လူ32ယောက်ထက်မနည်းသေဆုံးပြီး15ဦးဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီအဆောက်အဦးမှာဖွင့်ထားတဲ့မူကြိုးကြောင်ကတော့ပြိုကျတဲ့အချိန်မှမဖွင့်သေးပါဘူး။အဲ့ဒီအဆောက်အဦးမှာမိသားစု9ခုနေထိုင်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကသတင်းထောက်တွေကိုပြောပါရယ်။ဒီသတင်းမှအတွင်မှာပဲမုံမိုင်းမြို့ရဲ့စီးပွားရေးအချက်အချာကြတဲ့နေရာတွေမှာမုတ်တုံမိုးကြောင်ရေတွေကြီးလာခဲ့တာပါ။တောက်ကြနေမှာမိုးဆဲသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းချပါရယ်။မိုးကြောင်မြို့မှာသွာလာတဲ့လုပ်ငန်းတွေအင်္ဂါနေ့ကရပ်တန့်သွားပြီးတော့လမ်းတွေမှာဖြတ်တန်းသွာလာလို့မရလောက်အောင်ဖြစ်သွားပြီးလူသားမောင်းများစွာနေစဉ်အသုံးပြုနေတဲ့ရထားလိုင်းတွေလည်းခဏရပ်သွားခဲ့ပါရယ်။လူထောင်ပေါင်းများစွာသူတို့ရဲ့ရုံခန့်တွေမှာညအရနာခဲ့ရပါရယ်ရှင်။
တောက်ကြနေညနေခင်းနှာဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစစ် Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာဆင်နိုင်ပါတယ်ရှင်အခုရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစက်တိုက်ကြည့်ကြရအောင်ပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ကလဒံမြို့ရဲ့အနောက်ဖက်ချမ်းကန်တရက်တောင်တန်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။တိုက်ပွဲအတွင်းအရာရှိနဲ့စစ်တီတချို့ကြာဆုံးမှုရှိကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကကြေညာချက်မှာဖော်ပြထားသလိုစစ်လက်နက်ပစ္စည်းအများပြားကိုသူတို့ဘက်ကသိမ်းဆည်းရခဲ့တယ်လို့ရခိုင်တပ်မတော်အေအေဘက်ကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။မြမအစိုးရနဲ့ NCA တိရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ခိုင်တမတော်အေအေနဲ့မြမတမတော်တို့ကြချင်းပြည်နယ်ပလောဝမြို့နယ်ကလတန်မြို့နောက်ဘက်ချမ်းကန်တရက်တောင်တန်းပေါ်မှာမနေ့ကညနေပိုင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီဖြစ်တဲ့တိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်သူခကပြောပါတယ
်မနေ့ကတိုက်ပွဲဖြစ်တဲ့ဥစ္စာကတော့ခမ966ပေါ့အဲ့ဒီတန်တွေးအခြေစိတ်တရင်ကကျွန်တော်တို့ဒီရခိုင်တမတော်ရဲ့တမန်နဲ့လျောက်ခါပြည်သူဟာနဲ့အဲ့ဒီလှုပ်ရှားတရင်114အခြေကျတဲ့ဒေတာကိုထုတ်ဖောက်ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတိုက်ပွဲဖြစ်တာဗျမနေ့က31ရက်နေ့ညနေ3:00လောက်မှာဆက်ဖြစ်တာဗျတိုက်ပွဲရှင်ကတော့တနာရီလောက်တာတယ်ဗမာတမတော်ဖက်ဆက်နေပြီးတော့တော်တော်လေးအကျဆုံးများတယ်ဗျထုတ်ခွာသွားတဲ့အခါအလောင်း၆လောင်းကျန်သေးတယ်နောက်ပြီးတော့ဒဏ်ရာနဲ့အများပြားရပြီးတော့သူတို့ဆုတ်ခွာသွားတယ
်ဒီတိုက်ပွဲအတွင်းမှာရခိုင်တပ်မတော်ဘက်ကအလောင်း၆လောင်းပါဝင်ပစ္စတိုတလက်လက်နက်ကြီး60မမတလက် MA2 စစ်ကနတလက် MA ချေမုံရီရိုင်ဖယ်လေးလက် MA4 40မမဘုံးပစ်လောင်းချာတွဲတလက်ပါဝင်40မမလောင်းချာအသီးနဲ့စစ်အုံဆောင်ပစ္စည်းခဲရမီးကြောက်များပြားသိမ်းဆည်းရမိတယ်လို့ခိုင်တုခကပြောပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲဟာရခိုင်တပ်မတော်ကနေကန်လျက်တောင်တန်းပေါ်မှာအကြမ်းဖက်ဖွဲ့တွေရောက်ရှိနေတယ်လို့တပ်မတော်ကလူလို့အကြောင်းကြားခဲ့ပြီးတပ်မတော်ကနေနေမြင့်ရှင်းလင်းဖို့အလားမှာခြုံကူတိုက်ခတ်ခဲ့လို့အခုလိုသိနာခဲ့တယ်ဆိုပြီးသတင်းတွေလည်းပေါ်ထွက်နေပါတယ်။ဒါပေမဲ့ဒီသတင်းဟာမမှန်ကန်ဘူးလို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကညင်းဆိုပါတယ်
အဲ့ဒီဘက်မှာကြာတော့ဘယ်ဘင်္ဂလီစကားမှလည်းမရှိဘူးဗျ။နော်အဲ့ဒီဘင်္ဂလီတွေနဲ့ဖြစ်နေတာကအဲ့ဒီဘူးတီတောင်နဲ့မောင်တို့ဘက်မှာဖြစ်နေတာ။အခုဖြစ်တဲ့နေရာကဘလဝမြို့နယ်အဖက်ပိုင်းဟိုအဲ့ဒီနေရာနဲ့တကူဟိုဘင်္ဂလီနေနဲ့ကြက်ကရာဖြစ်နေတဲ့နေရာနဲ့ဆိုလို့ရှိရင်တော့ကီလိုမီတာ60ကျော်လောက်ဝေးတယ်။နော်မိုင်60ကျော်လောက်ဝေးတာပေါ့
။လက်ရှိရခိုင်ပြည်နယ်ဘူရီတောင်မောင်တော်ဒေသမှာ ARSA ဆွန်းရောက်အကြမ်းဖက်သမားတွေဟာဒေသခံရွာသားတွေနဲ့လုံခြုံရေးအဖွဲ့တွေပေါ်မှာပြစ်မှတ်ထားတိုက်ခိုက်လာလို့တပ်မတော်ကလည်းအင်အားလုံးရင်းနဲ့နေမြင့်ရှင်းလင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်သမားတွေမရှိတဲ့ပလောဝမြို့နယ်ဘက်ကိုသိုးစစ်ဆင်လာလို့အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကဆိုပါတယ်။တမရော်အနေနဲ့ရခိုင်ပြည်နယ်တင်ကျင်းအချမ်းရင်းနဲ့လုံခြုံရေးအတွက်ကြိုးပမ်းဆောင်ရွက်နေချိန်မှာအေအေအချမ်းဖက်တောင်းကျမ်းသူအဖွဲ့ကတမရော်စစ်ကြောင်းတစ်ခုကို2019ခုနှစ်ဩဂုတ်လ31ရက်နေ့မှာအလင်းငါ6မြောင်းစကတ်ချက်လို့တမရော်ဘက်ကအရာရှိစစ်တီတချို့နိုင်ငံတော်အတွက်အသက်ပေးလူခဲ့ရပြီးရင်းလို့ရတဲ့တမရော်အနေနဲ့ပြင်းထန်စွာပြစ်တင်ရှုတ်ချတဲ့ပြင်ထိရောက်စွာလက်တုပ်ပြန်စိုက်ခတ်ချိန်မုန်းသွားမယ်လို့လည်းတမရော်ကလည်းဒီကနေ့မှာသဘောထားထုတ်ပြန်ထားပါတယ်ပလောဝမြို့နယ်နုံမူကြီးရွာလေးကန်လျက်တောင်သားမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ပလောဝဒေသခံကိုပီတာကဆိုပါတယ
်ပလောဝကနေပြီးတော့ကျွန်တော်တို့ဒီ25မိုင်လောက်ဝေးနေမြာနုံမူအထက်ပေါ်အနားလေးမှာဒီနဲ့စစ်တပ်နဲ့ပေါ့နော်တက်ပြီးဖြစ်တယ်အဲ့ဒါမဲ့ဒေသခံကမချီဘူးလို့ပြောတယ်သူတို့တော်ရမှာဖြစ်တယ်ဆိုတော့လေတနေ့တိုင်းကြားတော့တင်မှန်ဒီဘက်အချမ်းနေရာတော့အကြောက်နေကြတယ်လေ တနေ့တန်နေကြာနေရတော့နည်းနည်းထိနိုင်မှုတွေတော့ရှိကြတာပေါ့။နောက်အရင်ကလေဟိုဘက်ပြင်ဆိုဘက်မှာခဏခဏဖြစ်တယ်ဆိုတော့လေ
2019ခုနှစ်အတွင်းပလောင်ဝမြို့နယ်ထဲမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော် AA ဟာ ICAP ရဲ့လက်မှတ်ရေးသူဖို့တပ်မတော်ဘက်ကလက်မခံသေးသလိုစစ်ရေးသိမ်းမှနေစေချင်နေမှာရှိနေပါတယ်။ရခိုင်တပ်မတော်ဟာ UWSP ဝပြည်သွေးစည်းညွှန်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒါလက်နက်ကိုင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FNCC ဖွဲ့ဝင်တစ်ခုဖြစ်ပါတယ
်။နိုင်ကုန်းအိမ်ပြောပြခဲ့တာပါရှင်။အကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးအစီအမံတွေအားနည်းနေသေးတာကြောင့်မိမိတို့နေရပ်ကိုစွန့်ခွာထွက်ပြေးနေရတယ်လို့မောင်တော်ဒေသခံနှစ်ဖက်အတိုင်းဝိုင်းကပြောပါရယ်။မောင်တော်မျိုးဘော်ကဘုံကြီးကျောင်းတွေမှာခိုလုံနေသူတွေကိုအစိုးရအကူအညီပေးတယ်ဆိုပေမဲ့လုံလောက်မှုမရှိဘူးလို့လည်းပြောဆိုနေကြတဲ့အကြောင်းအကြောင်းဆောင်ကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ရခိုင်မြောက်ပိုင်းဒေသကရေကင်းစကန်းကြီးတကြော့ပြန်အကြမ်းဖက်တိုက်ခတ်ခံရတာသတင်းတစ်ပတ်ကြာရှိလာပြီဖြစ်ပါရယ်။လောလောဆယ်အဲ့ဒီဒေသမှာနောက်ထပ်တိုက်ခိုက်မှုတွေရှိမလာသေးပေမဲ့အစိုးရစစ်တပ်နဲ့ရဲလုံခြုံရေးအစီအမံတွေအားနည်းနေသေးတာကြောင့်မောင်နှမမြို့သာသနာ့ဘိမှန်ဖုန်းကြီးကျောင်းနဲ့အလိုတော်ပြည့်ကျောင်းတွေမှာခိုးလုံနေကြတဲ့ရခိုင်တိုင်းရင်းသားတွေဟာအခြားဒေသတွေကိုဆက်လက်ထွက်ခွာသွားနေကြတယ်လို့မောင်နှမမြို့အရေးပေါ်ကူညီထောက်ပံ့ရေးကော်မတီဒုက္ခဦးခင်ဝင်းကပြောပါတယ
်သာသနာ့ဘိမှန်မှာဟို1500ကျော်လောက်ရှိတယ်ဟိုအလိုတော်ပြည့်ကျောင်းမှာဆိုရင်300ကျော်ရှိတယ်လူခြုံရေးရာဟိုအဲဆိုင်ချရလို့ဟိုစစ်တွေတို့မင်းများတို့ရသေးတော်တို့အဲ့လိုဆက်ဖို့ထွက်တော့နေတာရှိတယ်။လုံချုံကြီးကတောင်းဝန်ခံမခံနိုင်ဘူးလေ။ဒီကဆက်ဖို့ရဲ့လူကအခုကတပိပိများများလာတာ။မျိုးပေါ်နဲ့နေတယ်ဆိုရင်ဒါစိတ်မရှိတော့ဖြစ်တော့။ကျွန်တော်တို့ရောတရောရေစခန်းတကူကအဲ့ဒီကြေးရောကိုဟိုလုံလုံကမကြီးပြောဝကကွယ်နိုင်တဲ့စံအောင်မရှိဘူးခင်ဗျာ
။ဒီရခိုင်တိုင်းသားတွေဟာမောင်းတော်မျိုးရက်ွက်3လေးနဲ့ရွှေညိုးတောင်အောင်ပလကျေးရွာတွေကနေလာရောက်ခိုးလုံနေကြသူတွေဖြစ်ပါတယ်။မောင်းတော်မျိုးကံအများစုဟာမွတ်စလင်တွေဖြစ်ကြပြီးလုံုံရင်းအရာစိတ်မချရတာကြောင့်ဒေသခံမွတ်စလင်တွေအခုချိန်အထိတောတောင်တွေထဲပုံအောင်နေကြသလိုတချို့လဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတယ်လို့ဒေသခံမွတ်စလင်တူဦးဖြစ်တဲ့ကိုလှထွန်းကပြောပါတယ်
။မောင်းတော်တောင်ပိုင်းအစွန်ကနေအလေတင်ကျော်တီးပေါ့နော်။အဲ့လိုကျွန်တော်ရိုဟင်ဂျာတွေရဲ့ရွာတွေကတောတောင်နဲ့နေတယ်ယောတိုင်းမိပါကိုအဲ့လိုလာပြီးတော့မြေရှုပိတာဆိုတော့အနမှာကိုလုံးစီကယွာတွေလက်မဆန်တော့ဘူးသူကတောတောင်တိကူပဲဝင်သွားရတယ်လောလောဆယ်အဲ့တော့ညချင်းချမမြန်မာအနပိုင်းတွေလက်မမြင်အောင်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပို့ပြီးတယ်ဒီမှာမြေရှုရေးဆိုတာကကျွန်တော်တို့ကိုပါမအခါသူမပြေဘူးကျွန်တော်လူဟင်ဂျာတွေကအဲ့လိုလုံချုံရေးကိုဒီဘက်မှာသိပြီးတော့အားကိုလို့မရဘူးကွန်ဗီနီနီချောင်းရရင်အနပိုင်းတွေကကွေးကြတယ်ဟုတ်တယ်ကြာပေါ့ကျွန်တော်မဟုတ်ခနဲ့တခြားလူမျိုးတွေကိုသူတို့ကအဲ့လိုလူစုရေးတွေအဲ့လိုပေးထားတာ
မေယူဒေတာလို့ခေါ်တဲ့မောင်းတော်ဘူးသီးတောင်ရသေးတောင်မျိုးတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေတကြောပြန်ပေါ်လာဂါဇာကဈေးတွေပိတ်ထားခဲ့ရတယ်လို့အစာရေစာပြတ်တောက်မှာကိုစိုးရင်ခဲ့ကြတာပါအခုရပိုင်းမှာအကူအညီတွေရလာပေမဲ့အစိုးရကပေးတဲ့အကူအညီထောက်ပံ့မှုတွေလုံလောက်မှုမရှိဘူးလို့ဦးခင်ဝင်းကပြောပါတယ
်ဒီမှာတောက်ရည်လူတွေအဲ့ဒီအတန်းငါတွေပေါ်လို့လေနောက်ဆေးဝါးနေနေလို့လာတော့ဆန်ဆိုရင်လည်းဒီမှာတက်တက်တက်ရောက်လာတာရှိရင်ဆန်လည်းဒီရသေးတောင်တို့ရောင်ဦးတို့ပုံကြွန်းတို့နောက်တောင်ကောင်းတို့ဟိုရံကြီးတို့အဲ့တောက်ကြီးတို့ဘက်ကဒီဘူးနေမောတင်းနေတာလာနေကြတာဆက်ပြေးတာငုံပေးနေနေဒီကောက်ကြီးတောက်ကြီးတို့လာပေးတဲ့ဟာဘလို့မှလောင်းမမှုမရှိပါဘူးအဲ့လူရောင်ငွားရကျော်ကိုအောက်ချက်ပါတုံးပါနဲ့အယုံပြလောက်ပဲတကယ်
တကယ်ဟောလောက်တာမရှိတော့။ဩဂုတ်လ25ရက်နေ့မနက်စောပိုင်းကရခိုင်မြောက်ပိုင်းမေယူဒေသရဲစခန်း30ကျော်ကိုလက်နက်ကင်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ဒုံချုံရေးတပ်ဖွဲ့ဝင်တွေနဲ့လာဝကအရာရှိတဦးအပေါင်းဝင်စုစုပေါင်း12ဦးတေဆုံးခဲ့ရပြီးအကြမ်းဖက်သမား89ဦးတေဆုံးက15ဦးဒဏ်ရာရခဲ့တယ်လို့အစိုးရဘက်ကသတင်းထုတ်ပြန်ပါတယ်။ရခိုင်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ Arakan Rohingya Salvation Army ARSA အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြောင်းအစိုးရကကြေညာထားပါတယ်ခင်ဗျာ
စခန်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကြမ်းဖက်ပြည်ခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ် ရခိုင်ပြည်ပခနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေတော်ရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမင်းများလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က2323822994ဖြစ်ပြီးတော့email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ Facebook မှာဒီ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲဒီမှာ message ပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးမိမန်းကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ VOA American တိုင်းရဲ့ဓာတ်ရိုက်တွေလိုက်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်နည်းဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။တနင်္ဂနွေလုံးပြည့်ရဆယ်ရီလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံလုံဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဗဟိုကော်မတီဝင်တဦးကို၈လကြာထိန်းသိမ်းထားရကနေအပြစ်မရှိကြောင်းစုံဖြတ်ပြီးဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ရဲဘော်မင်းထေကိုပြီးခဲ့တဲ့နှစ်ထဲတွင်ကမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18မြင်းဆောင်တင့်နဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မတ်အေးအေးမာကပြောပြမှာပါရှင်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရဆယ်ရီသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ABS ရဲ့ကဥဆောင်ဘိုးကော်မတီဝင်ရဲဘော်မင်းထေးဟာမိုးမောက်တရားရုံးကနေပြန်လွတ်လာခဲ့ပါပြီ။2016ခုနှစ်ဒီဇင်ဘာလ28ရက်နေ့ကကချင်ပြည်နယ်လိုင်ဇာမြို့ကိုသွားစိန်လုံပူပေါင်းရေးဂိတ်မှာမတရားအသင်းဆက်သွယ်မှုပုံမှန်18နဲ့8လကျော်ကြာဖမ်းဆီးထိန်းသိမ်းခံထားရကနေစက်တင်ဘာလ1ရက်နေ့မှာမိုးမောက်တရားရုံးကသူ့ကိုအပြစ်မရှိဘူးဆိုပြီးပြန်လွှတ်ပေးခဲ့တာဖြစ်တယ်ဆိုပြီးကိုမင်းထေးကပြောပြပါဗျာ
။လွတ်ပြီခင်ဗျာကျွန်တော်တို့ဒီ ABSD အနေနဲ့ကတော့ဒီအပြစ်ခံရစရီလက်မှတ်ထိုးထားတာဖြစ်တယ်ပြီးတော့ကျွန်တော် ABSD မြောက်ပိုင်းကတော့တက်ကတော့ဟိုဘက်လိုင်ကတရားရေးထိတ်ထုတ်နေမှမရှိတယ်ဆိုတာလည်းဒီလက်မှတ်မထိုးခင်ကတည်းကအဲ့အတွက်ပေါ့နော်ဒီနယ်စင်ပြည်တော်စုအဆင့်မှာကျွန်တော်တက်ပေကနေကျွန်တော်တို့စာချုပ်တွေပေါ့တင်ခဲ့တယ်နော် SC စာချုပ်တွေကိုတက်ပေကနေကျွန်တော်တင်ခဲ့တယ်အဲ့တော့ကျွန်တော်အမှတ်ဆွဲထားတဲ့ဟာကခံယူမှုမရှိဘူးဆိုပြီးမှဆိုအမှုကိုတခါတည်းပြင်းမရှိဘူးဆိုတာဆုံးဖြတ်လိုက်တာပေါ့
ရှစ်လကျော်ကြာချုံနောင်ခံနေရစဉ်အတွင်းမှာနစ်နာမှုတွေရှိခဲ့ပေမဲ့ယုံကြည်မှုတိဆောက်နေရတဲ့ကာလဖြစ်တာကြောင့်သူ့အနေနဲ့သိခံစိတ်ရှိမှုတွေထားရမှာဖြစ်တဲ့အကြောင်းနဲ့ငြင်းငြင်းတိဆောက်နေတဲ့ကာလမှာဒီလိုဖြစ်ပျက်မှုတွေကိုနောက်ထပ်မဖြစ်ဖို့လည်းလိုအပ်တယ်လို့လည်းဆိုပါတယ
်ဒီဟာပေါ့ရှစ်လကျော်မှာဆုံးဖြတ်လိုက်တဲ့အတွက်တော့ဝမ်းသာပါတယ်သတိပုဂ္ဂလအနေနဲ့ပြောမှဆိုရင်တော့ဒါနစ်နာတယ်လို့ပြောလို့ရတာပေါ့ဒါနဲ့ကျွန်တော်တို့ဘာလို့ပြောလဲနိုင်ငံကဒီငင်းရမ်းစီကျင်တဲ့တိောက်ရှင်တဲ့ဆရာတော့ဘာလို့ပြောဒါတွေကိုဟိုကိုညစ်နာတယ်လို့ဆိုတာတဲ့ကိုမှဒါကဘာလို့လဲဘာဒီငင်းရမ်းမှုအတွက်ကျွန်တော်တို့စိတ်ရှည်ရမသိကြီးခံရဘူးဘာမှမဟုတ်တိချံခွင့်လို့ရမယ်ဆိုတဲ့အပိုင်းတွေရှိတာပေါ့ဗျာကျွန်တော်နောက်ပိုင်းလည်းဒီလိုမျိုးပေါ့ဗျာကျွန်တော်တို့ကယုံကြည်မှုတိောက်တဲ့ကာလတွေမှာတော့ဒီလိုတန်မြတ်တွေနဲ့တစ်ခက်နဲ့တစ်ခက်အဲ့လိုဆွဲချက်တွေပြင်ရရင်တော့ကျွန်တော်တို့တီတောင်စုကိုငင်းငယ်ယူတိောက်တဲ့အချိန်မှာတော့ကျွန်တော်ကြက်ညာနေလိမ့်မယ်။အဲတော့ငင်းငယ်ယူတိောက်တဲ့အချိန်မှာတရားကိုယ်တော်တန်မြတ်ရှင်းရှင်းနဲ့ပူပေါင်းပြီးလှုပ်ဆောင်ကြရင်တော့ကောင်းတယ်အောင်မြင်ကြတော့လိမ့်မယ်လို့ကျွန်တော်တို့လည်းယူဆပါတယ်
။ဖန်ကြည့်ရှင်တို့ကတော့သူ့ရဲ့ ABS ရဲ့အဖွဲ့အစည်းရဲ့ဗက်တစိတ်တွေနဲ့ KIA နဲ့တွဲရိုက်ထားတဲ့ဓာတ်ပုံတွေကိုတက်တင်လုပ်ပြီးသူ့ကိုတရားစွဲဆိုခဲ့တာလို့ဆိုပါတယ်။သူ့ကို၈လကျော်ကြာဗမော်အကျဉ်းထောင်ထဲမှာချုပ်နှောင်ထားခဲ့တာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုတော့တခြားလက်နက်ကင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABS ရဲ့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။2016ခုနှစ်ထဲမှာတော့ခွမင်းတေဟာမတရားသိမ်းဆက်သွယ်မှုနဲ့ထိသိမ်းခံခဲ့ရပြီးသူ့ကိုတက်မတော်သားတွေပါဝင်တဲ့တရီလိုပြတက်တေ10ဦးနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှပြောပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပါစေအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်အမေရိကန်တောင်ပိုင်းတက်ဆက်စ်ပြည်နယ်မှာတမိုင်းမှာအဆိုးဝါးဆုံးရေလွှမ်းမှုဒဏ်ကိုကြုံခဲ့ရပြီးတဲ့နောက်ပြန်လည်ထူထောင်ရေးအတွက်ခက်ခက်ခဲခဲရုန်းကန်နေရပေမဲ့ဖက်ဒရယ်အစိုးရကပေးမဲ့အရေးပေါ်ကယ်ဆယ်ရေးရန်ပုံငွေဖြတ်တောက်ဖို့သမ္မတထရန့်အဆိုပြုချက်ကိုအစိုးရအရာရှိတွေကကာကွယ်နေပါတယ်။သမ္မတထရန့်ရဲ့အဆိုပြုချက်အရမမျှော်လင့်တဲ့သဘာဝဘေးဒဏ်တွေကြုံခဲ့ရမယ်ဆိုရင်ကယ်ဆယ်ရေးရန်ပုံငွေတွေလုံလုံလောက်လောက်ထရှိမှာဖြစ်ကြောင်းအင်ဂျူရောကကြာသာပတင်းနေမှာပြောပါတယ်။ဒါ့အပြင်သမ္မတထရန့်ကသူ့ကိုယ်ပိုင်ငွေတွေကနေဟာဗီမုန်တိုင်းကယ်ဆယ်ရေးအတွက်ဒေါ်လာ1,000,000ပေးဖို့ကတိပြုထားကြောင်းလည်းအင်ဂျူရောကကြေညာပါတယ်။ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကပြောပြမှာပါရှင်။
Harvey Monnet out Yelan Monnet, Texas Pine, Houston Muma, Kaze Longan, we sell a song in Nivare, Monaha, Louisiana Pine Beku, Yusha Tobi Pibime, Texas Pine Tamai Dita the Chumaro, Ye sell a Lomunizewa, Monnet and Jow, Angel the Dilone, Ching and Saw on the Chule, Ye Nimu Piazzi Sonshonga Relu, Amyroga Javarini Mapioare, Ye Nimu de Seunga Lunarigu, Piaoshe Petarane Patalu, Mimi Lunjoni, Jambi, Tom Bossatka, Agulu Pioare.
We've seen some hospitals suffer some damage in Beaumont. Most of you are tracking the events.
Beaumont, you are seeing the two pieces of the way. All on the two job is Fimawa. Jama in a Lumukeza etana, Kawaitana, and in a Kuni Pelu Pidomle Surao, Tede Joyane, Bonsa Pishani Javi. For we are Pizon, Jama is Sosham Yam and Yaru, Kuni Shivan Pidomawa. Kamanye, Luna Konatalago, Texas Pinaria, for we are Saint Jerry Seunima, Yamshi Bidal, Duyamawa.
Tamara Donald Trump and Inet Pianzu Yevo Yamungi Petal Shoshagir and Epata Bidole, Tamara Mimi Lunjuy, Jambi Bosatka, Kawe Pochagare, Daha Pine, Suyari, Ninet Pianzu, Suya, Bo, Tawan Didi, Amigo King in a Sonya Don and Yue Lusonalu, Tuga Pioare, Texas Pineha, the Chapine Rizigani, Akuni Remadi Yani Lule Pioare.
No, we've got 28, for instance, search and rescue.
Sito Pineani, Keze Kuni, Texas, say Lukeware.
ဒါပမာဏအတော်များပါတယ်ကျွန်တော်သိလို့ဆိုရင်စက်တင်ဘာ7ရက်အကြံဖက်တိုက်ခိုက်ခံရမှုပြီးကြတဲ့ကဒါပမာဏဆုံးအနေနဲ့တလောက်အင်အားအများကြီးသုံးကယ်ဆယ်ရေးဆောင်ရွက်ပေးနေတာပါအင်မီရောပြောခွင့်ရဆေရာဟက်ကဘီဆန်ဒါစ်ကလည်းရေပေးတင်လူစုအတွက်တမရအနေနဲ့ဒူဘိုင်ငွေဒေါ်လာ
$10,000လူတန်းသွားမယ်လို့ပြောပါတယ် Aguni Bay Purine, Drenamari, Alunga, Dijang Song Zemimia, Yeda Nijare de Risuro, Achaoya, Domenia, Tijamava. Tamara Dima Shia Luria, Janianigu Lujanirajao, Tigalumia, Achabesia Rishi, Chima Nacho Chimare.
Texas Ne Louisiana Pinega, Monang Dendin Dita Rigu, Tamaran Tamara Garoru, Lames and Nima Toyama Pite Lule, Sandas Capioarekmia.
ကိုအောင်ပြပြသွားတာပါရှင်အခုကျမတို့အတန်းတင်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှာဆက်ဆက်ဘက်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်ဗီဒီယိုရဲ့နေ့စဉ်TVအစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှရှိတဲ့တဏမန်အဆောင်အုံတုံးကိုပိတ်ပစ်ဖို့ရုရှားကိုအမေရိကန်အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။ဒါဟာအမေရိကန်ရဲ့အတန်းခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားလက်ရှိဖြစ်နေတဲ့အထက်မှာမူလည်းဖြစ်ပါတယ်။ရုရှားနေနဲ့ဝါရှင်တန်ဒီစီမှရှိတဲ့တန်ရုံဝင်အတွင်းကအဆောင်အုံတစ်ခုပါဝင်ညွှန်ကောင်ဝင်ယုံကရှိတဲ့အဆောင်အုံတစ်ခုနဲ့ တက်ဆက်ပြည်နယ်ရှေ့တောင်ပိုင်းမှာဟာဗီဟာရီကိန်းမုန်တိုင်းကယ်ဆယ်ရေးနဲ့ပြည်နယ်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတာနဲ့အမျှမုန်တိုင်းဒဏ်ဆင့်ပြည်သူတွေအတွက်ရန်ပုံငွေအကူအညီတွေပေးသွားမှာဖြစ်တယ်လို့အင်မီတော်ကအခိုင်အမာပြောကြားလိုက်ပါတယ်။တက်ဆက်နဲ့လူအီဇီယားနာပြည်နယ်တွေမှာ9ရက်ကြာစံချိန်တင်လောက်အမိုးရွာသွန်းပြီးတော့ဝင်ရောက်တိုက်ခတ်သွားတဲ့ဟာဗီဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေလည်းအကြီးအကျယ်ဖြစ်ပေါ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်1,000အပြင်နောက်ထပ်တပ်ဖွဲ့ဝင်တွေဆေးလွတ်ဖို့လက်မှတ်ရေးထိုးလိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကပြောကြားလိုက်ပါတယ်။အီရန်နိုင်ငံတာဝါဖာမြို့နယ် 9 ဘက်ပြည်နယ်တစ်ခုလုံးမှာအစုံရောက်အကြမ်းဖက်သမားတွေအပေါ်အောင်ပွဲဆင်လိုက်ပြီးဖြစ်တယ်လို့အီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောကြားလိုက်ပါတယ်။ကညာနိုင်ငံမှာသမ္မတအူဟူကညာတအနိုင်ရခဲ့တဲ့ပြီးခဲ့လရွေးကောက်ပွဲရလကိုကညာတရားရုံးချုပ်ကပယ်ဖျက်လိုက်ပါတယ်ခင်ဗျာ
။တာတန်ညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကရှားဖောင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nash Wan Kelly ဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။ည9နာရီတခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။အဲ့ဒီအချိန်ကျရင်တော့အမျိုးသမီးကန္တသုတဆောင်လေအမေရိကန်တခွေနဲ့သိပ္ပံနဲ့ညီမိပညာစားတဲ့တပတ်စဉ်ကန္တတွေနှာစင်ကြရမှာပါ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.